Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းဖြစ်ကြပါစေသောတာရှင်များရှင်။ VOA American တိုင်းရဲ့2018ခုနှစ်စက်တင်ဘာလ30ရက်တနင်္ဂနွေညနေခင်း VOA မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီကနေ့ညနေပိုင်းအစီအစဉ်တွေကိုကျမများစီအောင်ကတာဝန်တင်ဆက်ပေးသွားမှာပါ
။ကျွန်တော်သားညူပါခင်ဗျာ။ Indonesia နိုင်ငံမှာငလျင်နဲ့နောက်ဆက်တွဲ tsunami လှိုင်းတန်းကြောင့်မလို့ဒီသေဆုံးတဲ့အရေးတော်ဟာ800ကျော်ဖြစ်သွားပြီးရှိပြီးတော့အဲ့ဒီထဲကဆိုးရတဲ့နေရာတစ်ခုဖြစ်တဲ့ပေါလိုမြို့ကို Indonesia သမ္မတရောက်နေပါတယ်။နောက်တော့အပြင်းနဲ့တိုင်ဖုန်းမုန်တိုင်းတစ်လုံးဟာဂျပန်နိုင်ငံကျွမ်းမာရေးစီကိုဥတီနေတာကြောင့်မလို့လေကြောင်းယထာစားတဲ့သွားလာရေးခီးစဉ်တွေဖျက်သိမ်းထားရပါတယ်။စရတီထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုကိုရနိုင်တဲ့အတူကြီးညာပေးသွားဖို့ရှိပါတယ်မဆင်။
ဟုတ်ကဲ့ပါရှင်ဒီတနင်္ဂနွေညနေခင်းသောတာရှင်တွေနားဆင်ရမယ့်သတင်းလှိုင်းတဲမှာတော့ Facebook လူမှုကွန်ရက်ကတဆင့်မွေးနေ့ရှင်တွေသူတို့မွေးနေ့မှာလှူဒန်းခြင်းနဲ့လူမှုရေးအဖွဲ့တစ်ခုခုအတွက်တိုက်ရိုက်ငွေလှူဒန်းပေးနိုင်အောင်အစီအစဉ်သစ်တစ်ခုကိုစတင်ပေးလိုက်ပါတယ
် Why should you do something useful for my birthday not just get good wishes So I set a goal of $500 because I thought you know why not
မွေးနေ့ရှင်တို့ပြောသွားတာပါသတင်းပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူအိန္ဒိယမြောက်ပိုင်းကမယ်ခရိုင်မှာရှိတဲ့အိန္ဒိယနဲ့အစ္စရေးအစိုးရပူးပေါင်းဆောင်ရွက်ရေးစင်တာတစ်ခုမှာတော့တဘာဝပတ်ဝန်းကျင်နဲ့လိုင်လျောညီထွေရှိပြီးကုန်ကြစည်လည်းတက်တာတိနံအထွက်တိုးစီတဲ့ခင်မီနီးပညာသုံးစိုက်ပျိုးရေးစနစ်ကိုတည်နှံပေးနေတဲ့အကြောင်းနဲ့မယုံနိုင်လောက်စရာအမြင်အာရုံလှည့်စားမှုတွေကိုတွေ့ရမယ့်ပြဿနာကိုမကြသေးခင်ကနယူးယောက်မြို့မှာဖွင့်လှစ်လိုက်တဲ့အကြောင်းစတဲ့စိတ်ဝင်စားဖွယ်ရာသတင်းလှရီကိုတင်ဆက်ပေးသွားဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညူဦးနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင်။
အင်ဒိုနီးရှားနိုင်ငံမှာငလျင်နဲ့နောက်ဆက်တွဲ tsunami လှိုင်းတန်းခံခဲ့ရတဲ့နေရာတွေတက်ကတစ်ခုဖြစ်တဲ့ပေါလူမြို့ကိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒူတနင်္ဂနွေနေ့မှာရောက်လာပြီးတော့အပျက်စီးတွေကိုကိုယ်တိုင်လေ့လာကြည့်ရှုပါရတယ်။အဲဒီမှာဒီကဲဆဲကူညီရေးအတွက်တာဝန်ယူအလုပ်လုပ်နေကြတဲ့တပ်ဖွဲ့ဝင်တွေကိုတွေ့ဆုံပြီးတော့သူတို့အနေနဲ့နေရောညပါအလုပ်လုပ်နိုင်ရေးအတွက်စင်သစ်ပြင်ထားကြဖို့ဆိုပြီးတော့မှာကြားသွားပါရတယ်။ 9.5 ပြင်းအားရှိတဲ့ငလျင်ဟာဆိုလို့ရှိရင်အင်ဒိုနီးရှားနိုင်ငံဆူလာဝီစီကျွန်းကိုတောက်ကြနေမှာလှုပ်ခတ်ခဲ့တာကြောင့်ပြင်းထန်တဲ့ tsunami ရေလှိုင်းတွေဖြစ်ပေါ်ခဲ့ပြီးတော့အခုတနင်္ဂနွေနေ့စင်းရအဆိုရင်တော့ငလျင်ရော tsunami ကြောင့်သစ်ဆုံးသူဆင်းဟာ832ဦးရှိခဲ့ပြီးတော့ဒဏ်ရာရသူတွေလည်းအတော်များများရှိထားပါတယ်။လူဦးရေ 18,000 လောက်ဟာဘေးဒုက္ခသည်ကယ်ဆယ်ရေးစခန်း24ခုမှာခိုလုံနေရပါတယ်။စုစုဝေါ်ဝါကိုထိခိုက်သွားခဲ့တဲ့ပါလူမြို့မှာတော့ဒီလူတွေဟာအပျက်စီးတွေထဲမှာပိတ်မိနေပါတယ်။အပျက်စီးပုံတွေကြားထဲမှာအကူအညီတောင်းအော်ဟစ်ငွေရိုးသံတွေကြားနေရတော့မယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ကယ်ဆယ်ကူညီအေဂျင်စီရဲ့အကြီးအကဲမိုဟာမက်ဆော့ဂီကပြောပါတယ်။အပျက်စီးတွေကိုဖယ်ရှားဖို့အတွက်ဆက်ရည်နေရတွေအတော့ကိုလိုအပ်နေပြီးတော့အခုလက်ရှိအတိုင်းဆိုရင်တော့ကဲဆဲကူညီရေးလူဝင်အားနယ်တွေမလုံလောက်ဘူးလို့ပြောပါတယ်။တစ်ဆုံဆင်းဟာထောင်ကနန်းအထိဖြစ်လာနိုင်တဲ့ဆိုပြီးတော့အင်ဒိုနီးရှားဒုတိယသမ္မတကတော့ခံမှန်းပါတယ်။လက်စစ်မီးတွေလည်းပြတ်တောက်ကုန်တာမို့လို့အဝေးဒီအစွန်ဖျားမှာရှိတဲ့သတင်းအချက်အလက်တွေကိုရယူဖို့တော်လေးခက်နေတယ်လို့ဆိုပါတယ်။ကြီးမားတဲ့ tsunami လှိုင်းလုံးကြီးတွေဟာဆူလာဝစီပြည်နယ်ရဲ့အချက်ချပေါ်လူနဲ့ဒွန်ဂါလာတို့ကိုရိုက်ခတ်ခဲ့တာပါ။9.5 ပြင်းအားရှိတဲ့ငလျင်ကြောင့်မလို့လူရွာကနန်းတန်းအားရခဲ့ပြီးတော့အဲဒီနောက်မှာတော့ပေ20နီးပါးရှိတဲ့လှိုင်းလုံးကြီးတွေဖြစ်ပေါ်ခဲ့ပါတယ်။ငလျင်ကြီးကြောင့်မလို့နောက်ဆက်တွဲငလျင်ငယ်လေးတွေအတော်များများလှုပ်ခတ်ပါတယ်။လေဆိပ်လန်ဒရာနဲ့တခြားလမ်းမဆက်သွယ်ရေးတွေလည်းထိခိုက်ကုန်ပါတယ်။အခုရတဲ့အသေးပြောက်စင်းအားဆိုလို့ရှိရင်ပေါ်လူမျိုးပတ်ဝန်းကျင်တစ်ခုတည်းကဖြစ်ပါတယ်။ဒွန်ဂါလာဘက်ကဘာသတင်းအချက်လက်မှမရသေးဘူးလို့တောင်းရှိသူတွေကပြောဆိုထားပါတယ်ခင်ဗျာ။
ဂျပန်နိုင်ငံရဲ့ပင်မကျွန်းဖြစ်တဲ့ဟွန်ရှုကျွန်းကိုဥတီတိုက်ခတ်လာနေတဲ့အင်အားပြင်းတိုင်ဖုန်းမုန်တိုင်းကြောင့်လင်းခီးစင်တွေနဲ့ယထာခီးစင်တွေဖြတ်သိမ်းခဲ့ရသလိုရက်စက်မီပြတ်တောက်တာတွေနဲ့လည်းရင်ဆိုင်နေရပါတယ်။ဒါပြင်ပြီးခဲ့လကမုန်တိုင်းနဲ့ခံလိုက်ရပြီးပြန်လည်ထူထောင်ရေးလုပ်နေတဲ့နေရာတွေကလည်းလူတွေကိုဘေးလွတ်ရာကိုရှင်းပြောင်းပေးခဲ့ရပါတယ်။ပြီးခဲ့တဲ့လကဖြစ်ခဲ့တဲ့ဒီတိုက်ဖုန်းမုန်တိုင်းအတွက်မှာတော့အကြီးကျယ်ရေလွှမ်းမှုတာခံလိုက်ရတဲ့အိုဆာကာမြို့ကကန်ဆိုင်းနိုင်ငံတကာလေဆိပ်ရဲ့လေယာဉ်ပြေးလည်ကိုတနင်္ဂနွေနေ့မနက် 7:00 ကနေတနင်္လာနေ့မနက် 6:00 အထိပိတ်သွားမှာဖြစ်တယ်ဆိုပြီးတော့ပြောပါရယ်ဒီလေဆိပ်ကိုစက်တင်ဘာ21ရက်နေ့ကမှအကုန်လုံးပြန်ပြီးတော့ဖွင့်ခဲ့တာပါလေကြောင်းလိုင်းတွေနဲ့အနေနဲ့ခီးစင်ပေါင်း 1,100 ကျော်ကိုဖျက်ပစ်ခဲ့ရတယ်လို့လည်းဂျပန်နိုင်ငံရဲ့ NHK သတင်းဌာနကပြောပါရယ်ဂျပန်နိုင်ငံရဲ့အလဲပိုင်းနဲ့နောက်ပိုင်းဒေသတွေက local ယထားတွေနဲ့ကြီးစံယထားပြီးဆွဲမှုအတော်များများကိုရပ်ဆိုင်းထားတယ်လို့လည်းဂျပန်နောက်ပိုင်းနဲ့အလဲပိုင်းယထားပူဆောင်ရေးဌာနတာဝန်ရှိသူတွေကပြောပါရယ်တိုကျိုမြို့ပေါ်ကယထားခီးစင်တွေအားလုံးကိုတနင်္ဂနွေနေ့ည8:00ကစပြီးရပ်ဆိုင်းသွားမှာဖြစ်သလိုကြီးစံယထားခီးစင်တချို့ကိုလည်းရပ်ဆိုင်းသွားမှာဖြစ်တယ်လို့ဂျပန်ရှေ့ပိုင်းယထားဌာနကပြောပါရယ်ဒါပြင်မြေရောက်ယထားပြီးဆွဲမှုတချို့ကိုလည်းရပ်ဆိုင်းသွားမှာဖြစ်တယ်ဆိုပြီးတော့တိုကျိုယထားပူဆောင်ရေးဌာနကပြောပါရယ် ဂျပန်နိုင်ငံရဲ့အနောက်ပိုင်းနဲ့တောင်ပိုင်းဒေသတွေကအင်ဂျီ9သိန်းကိုအေးလို့ရာကိုရွှေ့ဖို့အမိန့်ထုတ်ထားပြီးတော့အိုကီနာဝါနဲ့ကာဂိုရှိမခိုင်တွေမှာရှိတဲ့ဒီအိမ်တော်စု3သိန်းလောက်လည်းလျှက်စစ်မီပြတ်တောက်တဲ့ပြဿနာနဲ့ရင်ဆိုင်နေရပြီး60ကျော်ဒဏ်ရာရထားတယ်လို့ဆိုပါတယ်ခင်ဗျာ
။ယူရိုနိုင်ငံမှာရှိတဲ့ Islamic တော်လှန်ရေးစောင့်တပ်ဖွဲ့တွေနဲ့အီရန်မှာရှိတဲ့သူ့ရဲ့မဟာမိတ်ပြည်သူ့စစ်တွေဟာ American တန်ရုံးနေရာတွေကိုချင်းချောက်မှုတိုးလာတာကြောင့်မလို့အီရန်မှာရှိတဲ့တန်တမန်တွေကိုယာယီနေရာရွှေ့ပြောင်းဖို့အတွက် American နိုင်ငံကျွေးဝင်ကြီး Mike Pompeo ကတောက်ကြနေမှာအမိတ်ထုတ်ခဲ့ပါတယ်။ယူရိုနိုင်ငံမှာရှိတဲ့တန်ရုံးဝန်ထမ်းတွေနဲ့တန်အဆောက်အုံတွေကိုတိုက်ခိုက်ဖို့ဆိုတဲ့တိကျကြချင်းချောက်မှုတွေနဲ့လှုံ့ဆော်မှုတွေတိုးလာနေတာကြောင့်မလို့အီရတ်မှာရှိတဲ့တန်ဝင်တွန်းတွေကိုတင့်တော်တဲ့ယာယီနေရာပြောင်းရွှေ့မှုတွေလုပ်ဖို့ညွှန်ကြားထားတဲ့အကြောင်းနိုင်ငံကြီးဝန်ကြီးပွန်ပီယိုရဲ့ကြေညာချက်မှာဖော်ပြပါရတယ်။အီရတ်မှာရှိတဲ့အမေရိကန်တွေနဲ့တန်တမန်အဆောက်အုံတွေကိုအီရန်ကနေဖြစ်စေအခြားပြည်သူစစ်တွေကနေဖြစ်စေဘယ်သူပဲတိုက်ခိုက်မှုတွေလုပ်လို့အီရန်အစိုးရမှာတာဝန်ရှိတယ်ဆိုတာကိုအမေရိကန်ပြည်အောင်စုတိကျမှာခင်ဗျာအီရတ်အစိုးရမှာတာဝန်ရှိတယ်ဆိုတာကိုအမေရိကန်ပြည်အောင်စုအီရန်ဆူရမှာတာဝန်ရှိတယ်ဆိုတာကိုအမေရိကန်ပြည်ထောင်စုအနေနဲ့အီရန်ကိုအသိပေးထားတယ်လို့လည်းနိုင်ငံကြေးဝန်ကြီးပွန်ပီယိုကပြောပါတယ်။အီရတ်နိုင်ငံအတွင်းမှာအီရန်ဩဇာကြီးလာတာနဲ့ပတ်သက်ပြီးတော့အမေရိကန်လွှတ်တော်မှာဒီသတင်းပတ်ကြားနာမှုတွေဖြစ်ခဲ့တဲ့နောက်နိုင်ငံကြေးဝန်ကြီးပွန်ပီယိုရဲ့အခုလိုမျိုးသတိပေးချက်ထွက်လာတာပါ။အီရတ်နိုင်ငံအတွင်းမှာအီရန်နဲ့သူ့ရဲ့မဟာမိတ်ရှီးယားစစ်သွေးကြွတွေဟာအီရတ်ဆူရတစ်အပေါ်မှာဩဇာညောင်းလာရုံမှာမကပဲအီရတ်အတွက်အကူအညီပေးနေတဲ့အမေရိကန်စစ်လက်နက်ပစ္စည်းတွေကိုလည်းရထားတဲ့အပေါ်ကျွမ်းကျင်သူတွေရောအမေရိကန်လွှတ်တော်အမတ်တွေကပါစိုးရိမ်နေကြပါတယ်။အီရန်ဟာအီရတ်နိုင်ငံတွင်းနိုင်ငံရေးအရဩဇာအာဏာဖျက်ချက်မှုတွေလှုပ်လာနေတဲ့အပေါ်တခုခုတိတိကျကျပြတ်ပြတ်သားသားတုံ့ပြန်မှုလိုမယ်လို့အကြမ်းဖက်မှုလက်နက်မပြန့်ပွားမှုနဲ့ကုံသွေးဆိုင်ရာအောက်လွှတ်တော်ကော်မတီရဲ့ဥက္ကဋ္ဌ Republican Matt Tedbo ကတောက်ကြနေဒီခေတ်မှာဗိုလ်တုံးနေ့ကြားနာပွဲမှာပြောခဲ့ပါတယ်။အီရတ်နိုင်ငံတွင်းမှာအီရန်ဩဇာကြီးလာမှုဟာအရင်မကြုံဘူးတဲ့အခြေအနေအထိကိုဖြစ်လာနေတယ်လို့အီရတ်လူလာတဲ့ပြည်သူစစ်တွေဟာအမေရိကန်ကအကူအညီပေးနေတဲ့အီရတ်လုံခြုံရေးတပ်တွေဖြစ်လာနေတယ်ဆိုပြီးတော့ Washington ခြေစိုက် Hudson Institute ကသူသတိ Michael Bregan ကလည်းသတိပေးထားပါတယ်ခင်ဗျာ။
ပါရှန်ပင်လယ်ကွေ့တွေကမဟာဗျူဟာကျတဲ့ဟော့ဘုတ်စီရဲကြားမှာအမေရိကန်ရေတပ်တင်ဘော USS Theodore Roosevelt နဲ့အီရန်တော်လှန်ရေးအဆောင်တပ်ရဲ့ရေတပ်ကြားအနီးကထိတိုက်တွေ့ခဲ့တာကိုအီရန်စိုးရပိုင်းရုပ်သံလိုင်းကစနေနေ့မှာထုတ်လွှင့်ပြသလိုက်ပါတယ်။အမေရိကန်ကအီရန်နိုင်ငံပေါ်ဒဏ်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်ပြီးသမ္မတထရမ့်အစိုးရကအီရန်နိုင်ငံရဲ့ရေတပ်တင်ပို့လို့လုံးဝမရအောင်လှုပ်သွားဖို့စီစဉ်နေတဲ့ကြားမှာပဲအီရန်နိုင်ငံကသူတို့ရဲ့အင်အားကိုပြသတဲ့အနေနဲ့အခုလိုထုတ်လွှင့်ပြသလိုက်တာလည်းဖြစ်ပါတယ်။ဒီဗီဒီယိုမှတ်တမ်းကိုတော့ပြီးခဲ့တဲ့မတ်လကရိုက်ထားတာဖြစ်တယ်လို့ဆိုထားပြီးတော့ဒီထဲမှာအီရန်တော်လှန်ရေးအဆောင်တပ်တွေရဲ့မော်တော်ဘုတ်တွေကအမေရိကန်စစ်သင်္ဘောနာကိုကတ်လာတာကိုပြသထားပါတယ်။အိနောက်တော့အီရန်သင်္ဘောသားတွေကအီရန်တော်လှန်ရေးအဆောင်တပ်ရဲ့ကင်းလက်သင်္ဘောနာကိုမကတ်ဖို့ချင်းကြောက်တာတွေနဲ့ဘလူအင်အားသုံးဖြည့်ရှင်းတာတွေကိုမှမလုပ်ဖို့ရေဒီယိုနဲ့ဆက်သွယ်ပြီးတော့အမေရိကန်ဘက်ကိုသတိပေးခဲ့ပါတယ်။ဒီဗီဒီယိုဖိုင်နဲ့ပတ်သက်ပြီးတော့အမေရိကန်ရေတပ်ကတော့တစုံတရာပြောဆိုချင်တာမရှိပါဘူး။ဒါပြင်အီရန်တော်လှန်ရေးအဆောင်တပ်ဖွဲ့တွေနဲ့မာရှယ်အိုင်လန်အလန်တက်ဆင်ထားတဲ့ကုန်တင်သင်္ဘောကြားဖြစ်ခဲ့တဲ့ဖြစ်ရပ်ကိုလည်းပထမဆုံးအကြိမ်နဲ့ပြသသွားပါတယ်။အီရန်ဘက်ကဒီသင်္ဘောကို2015ဧပြီလမှာခေတ္တဖမ်းဆီးခဲ့ပြီးတော့နောက်ပိုင်းမှာပြန်လွှတ်ပေးခဲ့ပါတယ်။အီရန်တပ်ဖွဲ့တွေဘက်ကသတိပေးပစ်ခတ်ပြီးတဲ့နောက်အဲဒီသင်္ဘောပေါ်ကို2015ဧပြီလမှာတက်ခဲ့တာပါ။ဒီဖြစ်ရပ်ကြောင့်လည်းအမေရိကန်ဘက်ကတိုက်ခိုက်ရေးဖြတ်သန်းမှုတစ်စင်းနဲ့လင်းတစ်စင်းကိုအဲဒီဒေသကိုဆေးလွတ်ခဲ့ရပါတယ်ခင်ဗျာ။
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းထိုမီတာ70 kHz 10683ညလိုင်းထိုမီတာ19 kHz 15565နဲ့လိုင်းထိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်။တရားရုံးချုပ်တရားသူကြီးဖြစ်တဲ့အဆူပြုခံထားတဲ့တရားသူကြီး Brett Kavanaugh အပေါ်ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးမှုလုပ်နေပေမဲ့သူ့ပေါ်မှာသမ္မတ Donald Trump ရဲ့ထောက်ခံမှုကတော့ရှိနေလို့မှာနောက်ဆုံးမှာအလုံးပြပြလေလေနဲ့အဆုံးတက်သွားလိမ့်မယ်လို့ပြောလင်းတဲ့အကြောင်းသမ္မတ Donald Trump ကပြောပါတယ်။ West Virginia ပြည်နယ်မှာလုပ်မဲ့လူလူစုပွဲတစ်ခုကိုမသွားခင်စနေနေ့နေ့လယ်ပိုင်းတော့ကဒီအင်ပီရိုတောင်ဘက်မြခင်ပြည်မှာသမ္မတ Trump ကသတင်းတောက်တွေနဲ့တွေ့ဆုံစကားပြောချိန်မှာအခုလိုသူ့ရဲ့မျှော်လင့်ထားချက်ကိုပြောသွားတာဖြစ်ပါတယ်။ FBI ပြည်အောင်စုထောက်လိုင်းပြည်လူဟာဒီတရားသူကြီးကာဗနော့ရှာလိမ္မာဆိုင်ရာစော်ကားမှုလုပ်တဲ့ဆိုရဲဆွဆွဲထားတဲ့အမျိုးသမီးတွေအပါအဝင်အားလုံးကိုတွစ်ဆုံမေးမြန်းနေပြီလို့သမ္မတဒေါ်နယ်ထရမ့်ကပြောပြီးတော့တရားသူကြီးကာဗနော့ရှာအတွက်အားလုံးချောချောမွေ့မွေ့ဖြစ်သွားလိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းသမ္မတထရမ့်ကပြောပါရယ်သမ္မတထရမ့်ကဒီလိုပြောနေပေမဲ့လို့ FBI စုစမ်းမှုတွေအပေါ်မှာအင်ပီရိုကနေပြီးတော့ကန့်သတ်မှုတွေလုပ်တယ်ဆိုရဲသတင်းကလည်းထွက်နေပါရယ်အထူးသဖြင့်တော့တရားသူကြီးကာဗနော့ရှာကျောင်းသားဘဝမှာသူ့ကိုလိမ္မာဆိုင်ရာမတော်မတရားလုပ်တယ်လို့နောက်ထပ်ဆွဆွဲသူဂျူလီယာဆွန်ဒစ်အမှုကိုစုံစမ်းခွင့်မပေးဘူးဆိုပြီးတော့သတင်းထွက်လာတာပါဒါပေမဲ့လည်းစုံစမ်းမှုအပေါ်မှာဒီလိုမျိုးကတ်တက်တဲ့ဆိုတဲ့သတင်းတွေကိုအစိုးရတာဝန်ရှိသူတွေကတော့ညင်းပါတယ်။စုံစမ်းမှုရဲ့အတိတ်နဲ့အချိန်ကာလကိုအထက်လွှတ်တော်ကပြင်ဆင်ဆောင်ရွက်တာဖြစ်တယ်လို့အေဘီရောပြောခွင့်ရသူကပြောပါတယ်။အ အင်ဘီရောဘက်ကတော့ FBI စုံစမ်းမှုတွေကိုသူတို့လှုပ်သူတို့လှုပ်ဖို့ခွင့်ပြုပြီးသားဖြစ်တယ်လို့ဆိုပါတယ်။တရားသူကြီးကဗနော့ရှာကျောင်းသားဘွားတို့ကသူ့ကိုလိမ်မန်းဆိုင်ရာစော်ကားခဲ့တယ်လို့ဒေါက်တာခရစ်စတင်းဖော့ဒ်ရဲ့ဆက်ဆွဲချက်ပေါ်ခဲ့ပြီးတဲ့နောက်အထက်လွှတ်တော်တရားရေးကော်မတီကဒါကိုကြားလာဆက်ဆေးပါတယ်။အဲဒီနောက်မှာမှဒီမှုကို FBI စုံစမ်းမှုလှုပ်ဖို့ဆိုပြီးတော့အစိုးရကိုအကြောင်းပြန်ပြီးတော့သမ္မတထရမ့်ကလည်းဒီဆက်ဆွဲချက်ပေါ်မှာ FBI စုံစမ်းခွင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
။ရောက်ကိုရီးယားဆိုရအနေနဲ့အမေရိကန်စီကနေယုံကြည်မှုအလုံးလောက်မရဘဲနဲ့နျူကလ িয়ার ဖြတ်သိမ်းရေးကိုလုံးဝမဟုတ်ဘူးလို့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးကစနေနေ့မှာပြောကြားလိုက်ပါတယ်။အမေရိကန်ကိုမယုံရဘဲနဲ့တော့ကျွန်တော်တို့ရဲ့အမျိုးသားလုံခြုံရေးကိုလည်းယုံကြည်စိတ်ချလို့ရမှာမဟုတ်ဘဲအဲ့လိုအခြေအနေမျိုးမှာတော့ကျွန်တော်တို့အနေနဲ့ကိုယ့်ဘာသာကိုတစ်ဖက်သက်လက်နက်ဖြတ်သိမ်းသွားဖို့ဖြစ်နိုင်ဘူးလို့လည်းနိုင်ငံသားရေးဝန်ကြီးရောင်ဟိုကကုလသမဂ္ဂအထူးတွေညီလာခံမှာပြောကြားလိုက်ပါတယ်။မြောက်ကိုရီးယားအစိုးရရဲ့နျူကလ িয়ার ဖြတ်သိမ်းရေးအစီအစဉ်တွေကခိုင်မာမှုရှိကြောင်းဒါပေမဲ့ဒီလိုဖြစ်ဖို့တခုတည်းသောနည်းလမ်းကအမေရိကန်ပေါ်မှာအပြည့်အဝယုံကြည်မှုရှိအောင်လုပ်ပေးနိုင်မှသာဖြစ်လာမှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးရီယောင်ဟိုကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်အွန်းတို့စင်ကာပူမှာဖိကဲတဲ့ဂျွန်လာကဆွေးနွေးပြီးချိန်ကစပြီးတော့အမေရိကန်အစိုးရပေါ်မှာယုံကြည်မှုမရှိတာကနျူကလ িয়ার ဖြတ်သိမ်းရေးဆွေးနွေးမှုတွေကိုရပ်တန့်စေတဲ့အကြောင်းဖြစ်တယ်လို့လည်းသူကပြောပါတယ်။နိုင်ငံလုံးကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်မယုံကြည်မှုတွေဆက်ဖြစ်နေမဲ့ဆိုရင်ဒီထိပ်သီးဆွေးနွေးပွဲမှာပူးတွဲထုတ်ပြန်ခဲ့တဲ့ကြေညာချက်ကနိုင်ငံကြအရင်သဘောတူညီချက်တွေလိုပဲအောင်မြင်မှုရနိုင်မှာမဟုတ်ဘူးလို့လည်းသူကပြောပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့နျူကလ িয়ার နဲ့တိုက်ချင်းပြပယ်ထိန်တုံးကြီးစမ်းသပ်ပစ်လွတ်တာတွေကိုရပ်တန့်တာတွေနောက်ပုံကြီးနျူကလ িয়ার စမ်းသပ်တဲ့စခန်းကိုဖျက်သိမ်းတာစတဲ့ကောင်းမွန်တဲ့ခြေလှမ်းတွေကိုလုတ်ခဲ့ပြီးအမေရိကန်ဘက်ကတော့ဒီပေါ်မှာအလားတူလိုင်ရောညီထွေတဲ့တုံ့ပြန်မှုမရှိခဲ့ဘူးလို့လည်းသူကအမှတ်ချက်ပေးခဲ့ပါတယ်ခင်ဗျာ
။မက်ဆီဒိုနီးယားနိုင်ငံမှာတော့နိုင်ငံရဲ့အမည်ကိုပြောင်းသင့်မသင့်လူ့ဆန္ဒခိုင်ဘွယ်ကိုအခုတနင်္ဂနွေနေ့မှာပြုလုပ်နေပါပြီ။အင်းဒီချင်းဂရိစ်နိုင်ငံနဲ့ဆယ်စုနှစ်ချီပြီးတော့အငင်းပွားမှုကိုဆုံးသတ်ဖို့အတွက်နိုင်ငံရဲ့အမည်ကိုမြောက်ပိုင်းမက်ဆီဒိုနီးယားအဖြစ်အမည်ပြောင်းဖို့အတွက်ဆန္ဒခိုင်ခွဲလုပ်တာပါဒါဟာမက်ဆီဒိုနီးယားနိုင်ငံကိုနေတိုးမြောက်အတလန်တိတ်စာချုပ်အဖွဲ့ဝင်နဲ့ဥရောပသမဂ္ဂနိုင်ငံအဖွဲ့ဝင်နိုင်ငံဖြစ်စေဖို့အတွက်လမ်းပွင့်သွားစေပါတယ်မက်ဆီဒိုနီးယားဆိုတာဟာမက်ဆီဒိုနီးယားမြောက်ပိုင်းကိုရည်ညွှန်းတာဖြစ်တယ်ဆိုပြီးတော့ဂရိကညင်းဆိုနေတာပါဆိုလိုတာကမက်ဆီဒိုနီးယားလို့ဆိုကြအဖြစ်ဂရိမြောက်ပိုင်းမှာရှိတဲ့မက်ဆီဒိုနီးယားဒေသတွေကိုပါသူတို့ပိုင်ဖြစ်တဲ့တတ်မှတ်ဖို့သုံးတာဆိုပြီးတော့ဂရိဘက်ကဆွဆွဲပါတယ်ဒါကြောင့်မလို့ဒီအရင်ဆုံးယူဂိုစလာဗီးယားပြည်တော်စုကနေပြီးတော့ခွဲထုတ်ခဲ့တဲ့ဒီနိုင်ငံကိုမက်ဆီဒိုနီးယားဆိုတဲ့နိုင်ငံအမည်ကနေပြီးတော့ပြောင်းဖို့အတွက်ဖိအားပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုသားညွန့်ဦးနဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကို Radio ကသာမကပဲ VOA Internet ဆံမျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့တပြိုင်တည်းမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။အိန္ဒိယမှာအရင်ဆယ်စုနှစ်ပေါင်းများစွာကတည်းကကြုံတွေ့နေရတဲ့ရေရှားပါတာ၊မြေစီဩဇာရေသွေးမပြည့်မီတာ၊ကောက်ပဲသီးနှံဈေးနှုန်းကျဆင်းတာနဲ့ရာသီဥတုပေါက်ပြန်တာတွေကြောင့်အိန္ဒိယလယ်သမားတွေဟာကျေးလက်ဒေသတွေကနေမြို့တွေစီကိုအလုတ်ကင်တိချဖွေဖို့ပြောင်းရွှေ့ကြပါတယ်။ဒါပေမဲ့တချို့ကတော့ဒီလိုစိန်ခေါ်မှုတွေကိုခင်မီနီးပညာတွေနဲ့ဖြည့်ရှင်းမှုရည်ရွယ်ပြီးမိသားစုပိုင်လယ်ယာရေစီကိုပြန်လာတာလည်းရှိပါတယ်။အိန္ဒိယမြောက်ပိုင်းခနောခရိုင်မှာရှိတဲ့အိန္ဒိယနဲ့အစ္စရေးအစိုးရပူးပေါင်းဆောင်ရွက်ရေးစင်တာတစ်ခုမှာတော့တဘာဝပဝန်ကျင်နဲ့လိုင်လျောညှိထွေမှုရှိပြီးကုန်ကျစရိတ်လည်းတက်တာတီးနှံအထွက်တိုးစေတဲ့ခင်မီနီးပညာသုံးဆိုင်ပြိုးရေးစနစ်ကိုတည်နှံပေးနေတဲ့အကြောင်းကိုအင်ဂျင်နီယာပက်စရီချဲသတင်းပေးပို့ထားတာကိုပြောပြပေးပါမယ်ရှင်။အင်ဂျင်နီယာဘွဲ့ရမစ်ရှင်ဘာတီယာကတင့်တော်တဲ့အလုပ်ကန်ရှာဖွေမြရတဲ့နောက်မိသားစုလေးရဲ့လုပ်ငန်းကိုပဲလုပ်ကင်ဖို့ဆုံးဖြတ်ခဲ့ပါတယ်။ဒါပေမဲ့23နှစ်အရွယ်ဒီဘွဲ့ရလူငယ်ကသူ့ဖခင်ရဲ့တမျိုးချက်ဆန်နဲ့ဂျုံဆိုင်ပြိုးရေးကနေလမ်းတစ်ဖောက်ချင်သူပါ။ဒါကြောင့်သူကမိသားစုဆိုင်ပြိုးရေးလုပ်ငန်းအသွင်ဆန်းသစ်စီဖို့ပိုက်ကွန်တွေအကာရင်နဲ့ဆိုင်ပြိုးကင်းဖန်တီးပြီးတီးနှံနဲ့ပန်းတွေဆိုင်ပြိုးခဲ့တယ်လို့ပြောပါတယ
်။ Osmo temperature maintain လက်သက
်အပင်တွေပိုးမကြအောင်ပူချိန်ကိုထိန်းကြည့်ရပါတယ်။လေကိုတန့်စင်ပေးရပါတယ်။ရေကိုသွယ်တန်းစနစ်ပေးပြီးထိန်းသိမ်းရပါတယ်။
ပါတီဟာတီခိမီနီးပညာသုံးဆိုင်ပြိုးရေးစနစ်ကိုခါနယ်ခရိုင်ဂါရွန်ဒါကအင်ဒိုအစ္စရေးလီစင်တာအော့ဖ်အက်ဆလန့်စ်မှာလေ့လာသင်ယူနေတာပါ။သူနဲ့အတူသင်ယူနေသူတွေထဲမှာစတော့ရှယ်ယာပွဲစားဟောင်းအငိမ့်စားဆိုးရဝန်ထမ်းနဲ့လစာကောင်းကောင်းရတဲ့အမှုဆောင်အရာရှိလိုလူမျိုးတွေပါဝင်ပါတယ်။သူတို့ဟာလည်းအများနည်းတူပုံမကောင်းမွန်တဲ့အလုပ်ကိုင်းခွင်လန်းတွေအတွက်မိသားစုဆိုင်ပြိုးရေးကိုကြောခိုင်းပြီးမြို့ကြီးတွေကိုတွားရောက်ခဲ့ပူပါတယ်။ အခုတော့တမျိုးကျစိုက်ပျိုးနည်းကိုအသွင်ပြောင်းပေးနိုင်တဲ့အလားအလာတွေကြောင့်မိသားစုစိုက်ပျိုးရေးပြန်လည်လှုပ်ဆောင်လို့ကြပါတယ်။ပျိုးပင်တွေကိုခေတ်မီနည်းပညာသုံးအကရင်စိုက်ပျိုးကင်းတွေထဲမှာဘယ်လိုပြုစုပျိုးထောင်တယ်ဆိုတာဒီသင်တန်းမှာသူတို့အားလုံးဂရုတစိုက်လေ့လာသင်ယူကြပါတယ်။စိုက်ခင်းတွေမှာအပူချိန်ထိန်းညှိထားပြီးအလိုအလျောက်ရေသွဲတန်းစနစ်တွေပါဝင်တာကြောင့်အလုပ်သမားကလည်းတက်တာရေလဲချွေတန်းရောက်တဲ့အပြင်တဘာဝပဝင်ခြင်းနဲ့လည်းလိုက်လျောညှိထွေမှုရှိပြီးတီးနှံအထွက်တူးစေနိုင်ပါတယ်။ဒီလိုခင်မီစိုက်ပျိုးနည်းစနစ်ရဲ့အကောင်းကျိုးတွေကို Indo-Israeli Center က Ram Swarup Punia ကအခုလိုပြောပါတယ်
။ सबसे बड़ा फायदा यह है कि जो प्राकृतिक प्रकोप है
မုန်တိုင်းတိုက်တာမိုးများတာအပူအေးလွန်ကဲတာလိုတဘာဝဘေးဒဏ်တွေကြောင့်ဆုံးရှုံးမှုတွေမရှိတာကတိတ်ကောင်းတဲ့အချက်ပါ။အကာအရန်ရှိတဲ့စိုက်ခင်းတွေဖြစ်လို့ပိုးမွှားတွေလည်းမဝင်နိုင်ပါဘူး။တီးညံ့စိုက်နိုင်တာကြောင့်လည်းအမျက်အစွန်းပိုရနိုင်တယ်လေ။
အိန္ဒိယကလေသမားတော်တော်များများကအစိုးရကတတ်မှတ်ဈေးနဲ့ဝယ်တဲ့ဂျုံတို့ဆန်တို့ကိုစိုက်ပျိုးခြင်းကြတာပါ။ဂျုံနဲ့ဆန်ကတော့ဝင်ငွေအသင့်တင့်ရပါတယ်။ဒါပေမဲ့အသင်းနံစိုက်ပျိုးရေးကတော့အမျက်အစွန်းအကန့်အသတ်မရှိရနိုင်ပါရဲ့။ဒါကြောင့် Stock Share ပွဲစားဟောင်း Vikram Bala ကတော့အိန္ဒိယအရှေ့ပိုင်းမှာရှိတဲ့298ဧကကျဲရှိတဲ့သူပိုင်းစိုက်ခင်းရဲ့တစိ့တဒေသကိုအစစ်မြင့်နည်းပညာသုံးစိုက်ခင်းတည်ဆောက်ဖို့အစီအစဉ်ရှိတယ်လို့ပြောပါရဲ့။
Not only will we be sure of her
စိုက်ပျိုးရေးတော့ကောင်းကျိုးတွေပဲဖြစ်လာမှာပါလုံထုံးလို့ဒီမှန်ကန်ရေးတေချာပေါက်အကျိုးမြတ်ရမယ်လို့ယုံကြည်ပါတယ
်ခေတ်သစ်နီးပညာသုံးစိုက်ပျိုးနည်းစနစ်ကိုလူကြိုက်များလာပြီးစိုက်ပျိုးရေးလုပ်ငန်းကိုအများကပြန်လည်စိတ်ဝင်စားလာကြလိမ့်မယ်လို့မျှော်လင့်ရပါတယ်ရှင
်လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
တော်တော်ရှင်တို့အခုနားဆင်နေကြရတာက VOA American အသံရဲ့တနင်္ဂနွေညနေခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုဆက်ပြီးတော့နာမည်ပေးတဲ့ဒလိနဲ့ပတ်သက်ပြီးစိတ်ဝင်စားစရာကောင်းတဲ့သတင်းလှတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်အိန္ဒိယနိုင်ငံအရှေ့မြောက်ဘက်ဝေးလံခေါင်တည်တဲ့တောင်ပေါ်ရွာတွေမှာထူးထူးခြားခြားအမည်ပေးတဲ့ဒလိတစ်ခုရှိပါတယ်။တာမန်လူတွေလိုမဟုတ်ဘဲနာမည်တွေကိုငှက်တွေတေးဆိုသလိုအမည်ပေးလေးရှိတဲ့အိန္ဒိယနိုင်ငံကကြေးရွာတရာအကြောင်းကို AFP သတင်းဆောင်ပါကိုအခြေခံပြီးမတ်အီတန်စင်ကပြောပြပေးပါမယ်ရှင်။
အခုကြားရတာကတော့ဖန်တီးထားတဲ့တေးသွားတသက်မဟုတ်ပါဘူး။လူဦးရေ900ပဲနေထိုင်တဲ့ကောင်တုံရွာခန့်ကာစီလူမျိုးတွေကသူတို့ရဲ့နာမည်တွေကိုပြောပြနေကြတာပါ။ကောင်တုံရွာကိုအိန္ဒိယရဲ့လေချွင်ကြီးရွာလို့လည်းခေါ်ကြပါသေးတယ်။တသက်တာခေါ်တွင်မဲ့တေးသွားလေးနဲ့နာမည်ကိုဝင်ဝေးခြင်းမှာပဲမိခင်ကနေပေးလိုက်တာဖြစ်ပြီးတော့ရင်းနှီးအသေးသေးကမြစ်တာတွေနဲ့တမိလေးရဲ့နာမည်တေးသွားကိုပေးကြတာလို့ရွာခန့် Findep Lin Shapong ကပြောပြပါသေးတယ်။
ဒီရွာဟာ
မူဆူမဲတည်သွားလေးကတော့စီလုံးချင်းလို့ခေါ်တဲ့စမသမီးလေးရဲ့နာမည်ပါလက်ခွဲတစ်လျှောက်ဖြတ်ရင်ဆူသွားမှာပါဒီလိုမိခင်ကသားသမီးရဲ့အတွက်တည်သွားနာမည်ကင်မွန်းတက်တဲ့အလေးထားကပြီးခဲ့တဲ့နှစ်ပေါင်း400လောက်ခဲကစတင်ခဲ့တာလို့လည်းရွာကနေကပြောပြပါရယ်လူတိုင်းမှာစက္ကန့်30ကြာဆိုရတဲ့တေးသွားနာမည်ရှိကြပါရယ်နာမည်အရှိမခေါ်ခြင်းလဲအတူကောက်တေးသွားနာမည်ကိုခေါ်ကြတဲ့အကြောင်းကောင်တုံရွာကန်ဖီလ်စီဘွန်ကွန်ဂျီကပြောပြပါရယ်
တငယ်ချင်းတွေအမျိုးတွေကိုအဝေးကနေလမ်းခေါ်တဲ့အခါနာမည်တွေအိမ်နာမည်တွေခေါ်ရင်ရှုပ်ကုန်ပါလေကိုပိုင်တေးသွားနာမည်ကိုစီနေဆိုတော့ဘသူကိုခေါ်နေလဲဆိုတာတန်းသိနိုင်ပါလေ
ကဘာဘောကတခြားသူတွေလိုပဲတမယိုးကြနာမည်ပဲရှိကြပေမဲ့သိပြီးတော့အသုံးမကျပါဘူး။ကောင်တုံရွာရမီရဖရော့ဆယ်ကွန်စစ်ကသူ့နာမည်ကိုသူ့အမိကပုံစံအမျိုးမျိုးနဲ့ခေါ်တတ်တဲ့အကြောင်းလည်းပြောပြပါရ
စေ။ If my mom is not angry then she will call me by
ပုံမှန်အချိန်အမိကကျွန်တော်ကိုစိတ်မဆိုးတဲ့အခါမျိုးမှာနာမည်ကိုလေချွန်ပြီးခေါ်ပါတယ်။တေးသွားနာမည်ကိုခေါ်တာပါ။ရိုးရိုးနာမည်ကိုသူခေါ်ရင်တော့ဒါတခုခုတော့ဖြစ်နေပြီး အမေဒေါပွားနေပြီဆိုတာသိနိုင်ပါတယ်
ခေါင်းတုံရွာဟာတခြားဒေသတွေနဲ့ဝေးလံပြီးတော့အနီးဆုံးမြို့ကိုသွားဖို့နိုင်အတော်ကြာလမ်းကျပ်မှာခြေချင်းခီးဆက်မှလည်းဖြစ်ပါတယ်2000ပြည့်နှစ်တုန်းကမှလက်စင်မီရခဲ့တာဖြစ်ပြီးတော့2013ခုနှစ်ကမှမြင်းနီလန်းပေါက်တာလည်းဖြစ်ပါတယ်ဒီလိုဖွံ့ဖြိုးတိုးတက်မှုတွေနဲ့အတူနှစ်ပေါင်းရာချီတည်ရှိလာတဲ့ရိုးရာအဆင့်လားပြောက်ွယ်သွားမှာကိုလည်းစိုးရိမ်မှုတွေရှိနေပါရဲ့ရှင
်မိုင်းတန်းစင်ပါရှင်အခုဆက်ပြီးတော့မွေးနေ့ရှင်တွေအနေနဲ့ကို့မွေးနေ့မှာ Facebook လူမှုကွန်ရက်ကတဆင့်မိမိလှူဒန်းလှူတဲ့လူမှုရေးအဖွဲ့တွေကိုငွေလှူဒန်းနိုင်တဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်Facebook လူမှုကွန်ရက်ဟာမိတ်ဆွေတငယ်ချင်းတွေအတွက်မွေးနေ့ဆုတောင်းပေးဖို့အဆင်ပြေလှတဲ့နေရာတစ်ခုပါပြီးခဲ့တဲ့နှစ်ကတော့မွေးနေ့ရှင်တွေသူတို့မွေးနေ့မှာလှူဒန်းခြင်းနဲ့လူမှုရေးအဖွဲ့တစ်ခုခုအတွက် Facebook ပေါ်ကနေအဲ့ဒီအဖွဲ့ကိုဓာတ်ရိုက်ငွေလှူဒန်းပေးနိုင်အောင်အစီအစဉ်သစ်တစ်ခုကို Facebook ကစတင်လိုက်ပါတယ်ဒီလိုဓာတ်ရိုက်ငွေကောက်ခံလှူဒန်းပေးတဲ့လုပ်ငန်းဟာကာလတူတစ်ခုအတွင်းတိတ်ကိုအောင်မြင်လာပါတယ်ကဘာတဝမ်းမှာရှိတဲ့ Facebook ပေါ်ကမွေးနေ့ရှင်တွေတစ်နှစ်အတွင်းကောက်ခံပေးခဲ့တဲ့အလူငွေဒေါ်လာတန်း300လောက်ထိရှိခဲ့ပါတယ်ဒီအကြောင်းကို Michelle Quinn ကသတင်းပေးပို့ထားတာကိုနန်းလောင်ကတင်ပြပေးထားပါတယ်အမေရိကန်ပြည်ထောင်စုမြောက်ကယ်ရိုလိုင်းနားပြည်နယ်ကရေသရဝါစောင့်ရှောက်ရေးဌာနမှထိခိုက်ဒဏ်ရာရထားကြတဲ့ပင်လယ်ဖြန်တွေကိုစောင့်ရှောက်ပေးနေပါတယ်ဒီအဖွဲ့မှာစေတနာဝန်ထမ်းလုပ်နေတဲ့ Stan Jensen ကဒီအလုပ်ကိုတိတ်နှစ်သက်သက်အတွဲသူအသက်65နှစ်ပြည့်တဲ့နေ့မှာဒီဌာနအတွက်အလူငွေထည့်ဝင်ကြဖို့သူရဲ့ Facebook ပေါ်ကတငယ်ချင်းတွေကိုတိုက်တွန်းခဲ့တာပါသူကအခုလိုဝမ်းသာအားရပြောပြပါတယ
် Why should you do something useful for my birthday not
ကျွန်တော်ရဲ့မွေးနေ့မှာကောင်းတာတစ်ခုခုတော့လုပ်တင်ပါတယ်လူတွေစီကဆူတောင်းစကားတွေရတဲ့ယူနေမဖြစ်ပါဘူးဒါကြောင့်ကျွန်တော်မွေးနေ့မှာဒီဌာနအတွက်အလူငွေ900လောက်ရအောင်ကောက်ပေးဖို့စဉ်းစားခဲ့တာပါတရက်နှစ်ရက်အတွင်းမှာတင်ကျွန်တော်မျှော်မှန်းချက်တွေပြည့်သွားပါတယ်နောက်ဆုံးအလူငွေဒေါ်လာ2300အထိရလိုက်ပါတယ်ကျွန်တော်ထင်ထားတာတက်ကိုအတော့ကိုကျော်သွားပါတယ
်ဂျန်ဆန်ကသူမွေးနေ့မှာကောင်းမှုတစ်ခုလုပ်တဲ့အနေနဲ့မိတ်ဆွေတွေစီကအလူငွေတွေရအောင် Facebook မှာအသစ်လုပ်ပေးထားတဲ့လုပ်နေအတိုင်းတိပေးခဲ့တာပါဒီလူငွေတွေဟာပင်လယ်ဖြန်လေးတွေအတွက်ဘလောက်တောင်ကောင်းကျိုးပြုခဲ့တယ်လဲဆိုတော့ကိုလည်းသူ့မိတ်ဆွေတွေကိုသူကပြန်ပြောင်းအသိပေးပါတယ
် And so I said you've bought a ton of fish
ဒီလူငွေနဲ့9ဒဏ္ဍာရီဝင်နိုင်ခဲ့ပါတယ်ခင်ဗျားတို့လှူလိုက်တဲ့ငွေနဲ့ဒီကတလိပ်ဆန်လေးတွေရက်အတော်ကြာကြာအစားတောက်ကျွေးနိုင်ခဲ့တယ်ဆိုပြီးကျွန်တော်မိတ်ဆွေတွေကိုပြန်ပြောပြခဲ့ပါတယ်
ကဘာတဝမ်းကရွေးကောက်ပွဲတွေကိုလွှမ်းမိုးဖို့နဲ့အမုံစကားတွေဖြန့်ဝေဖို့အတွက် Facebook ကိုအသုံးပြုခဲ့ကြတယ်ဆိုပြီး Facebook ကုမ္ပဏီအသေးအချာစောင့်ကြည့်စစ်ဆေးခံရပါတယ်။ဒါပေမဲ့လည်းမွေးနေ့တွေမှာအလူငွေကောက်ခံပေးတာလိုမျိုးလူမှုကွန်ရက်ကိုမွန်မြတ်တဲ့ရွေးချယ်တဲ့အသုံးပြုတာသိကောင်းတယ်လို့ Facebook ကုမ္ပဏီပြောခွင့်ရသူ Raya Venus ကအခုလိုပြောပါတယ်။
And what's really exciting about this is in the one short year
အခုလိုမျိုးမွေးနေ့အလူငွေကောက်ပေးတဲ့နေရာမှာတိတ်ပြီးတော့ကောင်းတဲ့အချက်ကတော့တစ်နှစ်ဆိုတဲ့အချိန်တူတူလေးမှာဒီလူမှုရေးအဖွဲ့အစည်းတွေအတွက် Facebook ကတစင်မွေးနေ့ရှင်နဲ့ကောက်ပေးတဲ့အလူငွေဒေါ်လာတန်300ကျော်အောင်ရပါတယ
်မွေးနေ့ရှင်ရဲ့အလူငွေကောက်ခံပေးတဲ့အကျိုးဆက်ကလည်းအတော်ကိုကြီးတာပါ
We've heard from a lot of nonprofits that this is really changing the way
they do fundraising. တော်တော်များများပြောင်းကြရတာကအလွန်ကြီးကောက်ခံတဲ့ပုံစံတွေပြောင်းသွားတယ်ဆိုတာပါပဲ။အရင်တော့ဆိုရင်တော့အဖွဲ့အစည်းတွေကအခက်မွေတွေလို့ငွေကြေးကောက်ခံဒါမှမဟုတ်လဲအလွန်ကြီးရဖို့အတွက်လူလူစုဝေးဝဲတွေလုပ်တာနောက်ပြီးတော့စရိတ်ရေးပြီးအလုခံနာမျိုးတွေလုပ်ခဲ့ပါတယ်
။အသက်35နှစ်ပြည့်သွားတဲ့ Banshua Banzani ကလည်းအယိုးချင်းစီအစားထိုးကုသမှုခံယူမဲ့လူနာတွေအတွက်သူမွေးနေ့မှာအလွန်ကြီးထည့်ဝင်ပေးကြဖို့ Facebook ကနေတိုက်တွန်းခဲ့တာပါ။ဘန်ဇာနီကိုရင်ကလည်းသူ့ရဲ့မောင်စီကနေအယိုးချင်းစီအစားထိုးကုသမှုခံယူရသူဖြစ်ပါတယ်
။ So it's not that my body was making cancerous cells, it was that my body was making no cells.
သူ့ရဲ့ခန္ဓာကိုယ်ကနေကင်ဆာဖြစ်စေတဲ့ cell တွေထုတ်လုပ်နေတာမဟုတ်တလို့ပါ cell မှမထုတ်ပဲသူ့ကိုယ်သူကာကွယ်ပေးထားတဲ့ခုခံအားတွေလည်းမရှိတဲ့အတွက်လူတွေနဲ့ရောနှောမနေနိုင်ပဲတိချခွင့်နေရတယ်လို့ဘန်ဇာနီကပြောသွားတာပါ။ဒါကြောင့်လဲသူမွေးနေ့မှာဒေါ်လာ350လောက်ရအောင်တငယ်ချင်းတွေစီကအလူငွေကောက်ခံဖို့စီစဉ်ခဲ့တာပါ။သူမွေးနေ့အပြီးနောက်တစ်ရက်မှာပဲသူရီမန်းထားတဲ့အတိုင်း Facebook ကနေဒေါ်လာ350အလူငွေကောက်ခံရရှိခဲ့ပြီးနောက်ဆုံးဒေါ်လာ1900အထိကောက်ယူပေးနိုင်ခဲ့တာကြောင့်တိကျတ်ကောင်းတဲ့မွေးနေ့လက်ဆောင်မျိုးဘာမှမရှိနိုင်ဘူးလို့လဲဖန်ဆာနီက VOA ကိုပြောပါရရှင်။နန်းလောင်ပြောပြပေးခဲ့တာပါ။အခုဆက်ပြီးနယူးယောက်ကပြတိုက်တစ်ခုအကြောင်းကိုတင်ဆက်ပေးပါဦးမယ်။မယုံနိုင်လောက်စီရအမြင်အာရုံလှည့်စားမှုတွေကိုတွေ့ရမဲ့ပြတိုက်ကိုမကြသေးခင်ကပဲနယူးယောက်မြို့မှာဖွင့်လှစ်လိုက်တာဖြစ်ပါတယ်။ဒီအကြောင်းကိုကိုအောင်နေဦးကဆက်ပြောပြပေးမှာပါ
။နယူးယောက်မြို့မှာအစ်ဖွင့်လှစ်လိုက်တဲ့ Museum of Illusions ပြတိုက်ကတော့ကိုတိုင်းတွေ့တိုင်းယုံလို့မရတာတွေကိုတွေ့ရမဲ့ပြတိုက်တစ်ခုပါ။အမြင်ရှုပ်ကွေးစေမဲ့ကြည်မှန်တွေဆေးရည်ရုံကိုပြောင်းစေနိုင်တဲ့ပုံရိပ်တွေအပြင်အယောင်တွေအလင်းတွေနဲ့စံစံပြပြဖန်တီးမှုတွေစူးစိပြီးကြည့်ရှုသူရဲ့အမြင်အာရုံနဲ့ဟုံးနောက်ရဲ့တုတ်ပြန်နိုင်စွမ်းကြားလှည့်စားချက်တွေကိုပြလိုက်မှတွေ့ကြရမှာပါ ပြရရင်ညချေမှုရိုကိုစကိုဝစ်ချ်ကတော့အမြင်အယုံလှည့်စားမှုတွေကိုကြည့်ုံတသက်မဟုတ်ပဲပြရတိုင်းမှာကိုယ်တိုင်စမ်းကြည့်နိုင်အောင်လဲဖန်တီးထားတယ်လို့ပြောပါတယ်
There are over 80 optical illusions inside the museum
ပြရတိုင်းထဲမှာအမြင်အယုံလှည့်စားထားတဲ့ဖန်တီးမှုပေါင်း80ကျော်ရှိပါတယ်ကိုယ်တိုင်လေ့လာစူးစမ်းစမ်းသပ်ကြည့်ပြီးဘယ်လိုလှည့်စားခံရသလဲဆိုတာကိုလည်းကိုယ်တိုင်တွေ့ရမှာပ
ါမြေဆွေးအားကိုစမ်းကြည့်ပြီးအောက်ကနေအထက်ကိုရေစံတက်နေတာကိုမိတ်ဆွေပေါင်းတင်တွေကိုထက်ကြီးတဲ့သူတွေကိုထက်အရွယ်ငယ်သွားတာကြီးလာတာတွေကိုလည်းမျက်စိရှိမှလည်းတွေ့ကြရမှာပါပကံပြားထဲမှာပဲလူစင်စင်းရဲ့ခေါင်းကိုတွေ့နိုင်တယ်လို့မျက်နှာချက်မှာလမ်းလျှောက်ကြည့်လို့လည်းရနိုင်ပါတယ
် Yeah it's a combination really of different factors
တို့ညီမှုတွေကိုပေါင်းစပ်ထားတာပါဒါတွေအားလုံးရဲ့နောက်ကွယ်မှာသိပ္ပံနည်းပညာတွေပေါင်းပါတယ်မှန်နေတဲ့ပေါင်းစပ်မှုတွေလည်းပါပါတယ်လဲစားဖို့လုပ်ထားတဲ့မတူညီတဲ့အပိုင်းတွေလည်းတော်တော်များများရှိပါတယ
်ပြောစရာလည်းကောင်းစိတ်ဝင်စားစရာလည်းကောင်းတဲ့လှည့်ခွက်တရားလူတွေရဲ့အမြင်အယုံသဘောပေါက်လက်ခံထားမှုတွေအုံတော်ရဲ့ဆောင်းပုံတွေကိုပုံမနားလေသဘောပေါက်လာနိုင်မှာဖြစ်တယ်လို့မျက်စိကမြင်တွေ့ရတာတွေကိုအုံနောက်ကလက်ခံနိုင်ပုံကိုလည်းသိပ္ပံနည်းချနားလေသဘောပေါက်လာလိမ့်မယ်လို့လည်းပြရိုက်စီစဉ်သူတွေကပြောပါတယ်ပြရိုက်တာဝန်ကစကိုဝစ်ကတော့အမြင်အယုံလှည့်စားခံရမယ်ပြရိုက်ရာဖြောပြေးတတ်တယ်မဟုတ်ပဲပညာလည်းရနိုင်တဲ့နေရာတစ်ခုလို့ဆိုပါတယ်
But I would say the educational and the fun aspect of the museum is the most important thing so people really get to
ဒါပေမဲ့အရေးကြီးတာကတော့ပညာရတဲ့အပိုင်းနဲ့ပြောစရာကောင်းတဲ့အပိုင်းလိုပဲပြောပါလိမ့်မယ်ဒါကြောင့်လည်းပြသထားတာတွေကိုစူးစမ်းလေ့လာပြီးပျော်ပျော်ပါပါပြတိုင်းမှာချောက်လေကြည့်နိုင်ပါတယ်လာတဲ့လူတိုင်းရှိသမျှအကုန်လုံးကိုစမ်းကြည့်ပြီးပျော်ပျော်ပါပါလွတ်လွတ်လပ်လပ်ချောက်ကြည့်တင်ပါတယ်ပြတိုင်းကိုလာတဲ့သူတွေအတွက်ဒီနီလန်းကသာအကောင်းဆုံးပါ
တဲ့ရပိုင်းချကန့်သတ်မှုမရှိတဲ့ပြတိုင်းမှာစီကံသတ်မှတ်ချက်တွေလည်းမရှိဘူးလို့ပြင်ချိုင်းမှုစကိုဝိချပြောပါတယ
် No rules
ဘာစီမင်းကန့်သတ်ချက်မှမထားပါဘူးပြောနိုင်ပါတယ်စူးစမ်းနိုင်ပါတယ်ဘာမှမဖြစ်စီရင်ပြီးတာပါပဲဒီတစ်ခုပဲစီကံသတ်မှတ်ထားပါတယ
်အမြင်အရုံကိုလှည့်စားမဲ့ပြတိုင်းကတော့ခရိုအေးရှားနိုင်ငံဇာဂရက်မြို့မှာ2015ခုနှစ်ကပထမဆုံးစတင်ဖွင့်လှစ်ခဲ့တာပါပြတိုင်းဖွင့်လှစ်ပြီးတိတ်မချခင်မှာပဲလူချိန်များလာတဲ့အတွက်ဥရောပအရှေ့လေပိုင်းအာရှစတဲ့ကမ္ဘာတစ်ဝန်းကမြို့ကြီးတွေမှာလည်းပြတိုင်းတွေဖွင့်လှစ်ခဲ့ပါတယ်အာရှတိုင်းမှာတော့မလေးရှားနိုင်ငံမှာစတင်ဖွင့်လှစ်ခဲ့တာပါစတင်မှာလား20နှစ်လုံးကနယူးယောက်မြို့မှာနောက်ဆုံးဖွင့်လှစ်လိုက်တဲ့ပြတိုင်းကတော့17ခုမြောက်ဖြစ်ပြီးနောက်ထပ်ပြတိုင်းတွေ၄ခုကိုလည်းမချခင်ဆက်လက်ဖွင့်လှစ်သွားဖို့လည်းစီစဉ်နေကြပါတယ်ခင်ဗျာ
ကိုအောင်လင်ဦးပါရှင်ဒီကနေ့တွေ့တဲ့ရင်လှော်ရီကတော့ဒီလောက်ပါပဲအခုကျမတို့ Radio Season ထုတ်လွှင့်ပြီးပြီးချင်း Asia Set 7 Juru ကနေထုတ်လွှင့်ပေးမဲ့ VOA TV Magazine Season ကိုလည်းစောင့်မျှော်ကြည့်ရှုနိုင်ပါတယ်အခုတော့ဇန်နေသည့်အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုသားညုံဦးကပြောပြပေးပါအောင်ရှင်
အင်ဒိုနီးရှားနိုင်ငံမှာငလျင်နဲ့နောက်ဆက်တွဲဆူနာမီလှိုင်းတန်းတွေရှိတဲ့နေရာတဲကအဆူပါဆုံးနေရာတစ်ခုဖြစ်တဲ့ပေါလူးမြို့ကိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒူတနုနေနေမှာရောက်လာပြီးတော့အပျက်စီးတွေကိုကိုယ်တိုင်လေ့လာကြည့်ရှိပါတယ်။ငလျင်နဲ့နောက်ဆက်တွဲဆူနာမီလှိုင်းတန်းကြောင့်မလို့သေဆုံးတဲ့အရေအတွက်ဟာဆိုရှင်အခု800ကျော်ဖြစ်သွားပြီးရှိသွားပြီးဖြစ်ပါတယ်။ဒါရောမဒွန်ကာလာဘက်ကသတင်းချက်လက်တွေမရသေးဘူးလို့တောင်းရှိသူတွေကပြောပါတယ်။ခမန်းကျဲအရဆိုရင်တော့သေဆုံးသူဟာထောင်ကနန်းဖြစ်လာနိုင်တယ်လို့ဆိုနေပါတယ်။ဂျပန်နိုင်ငံရဲ့ပင်မကျွန်းကြီးဖြစ်တဲ့ဟူရူကျွန်းကိုဥတီတိုက်ခိုက်လာနေတဲ့အင်အားပြင်းတိုက်ဖုန်းမုန်တိုင်းကြောင့်လေရင်ခီးစင်တွေနဲ့ယထာခီးစင်တွေဖျက်သိမ်းခဲ့ရသလိုပဲလက်စစ်မီးပြတ်တောက်မှုတွေလည်းရင်ဆိုင်နေရပါတယ်။ဒါအပြင်ပြီးခဲ့တဲ့လတုန်းကမုန်တိုင်းကံခံခဲ့ရပြီးတော့ပြန်လည်ထူထောင်ရေးလုပ်နေတဲ့နေရာတွေကလည်းလူတွေကိုဘေးလွတ်ရာကိုရှေ့ပြောင်းပေးနေရပါတယ်။ပြီးခဲ့တဲ့လကဖြစ်ခဲ့တဲ့တိုက်ဖုန်းမုန်တိုင်းအတွက်အကြီးအကျယ်ရေလွှမ်းမှုတာခံရတဲ့အိုဆာကာမြို့ကကန်ဆိုင်နိုင်ငံတကာလေဆိပ်ရဲ့လေရင်ပြေးလမ်းကိုတင်းဦးလင်းနေမနဲ့17နိုင်ကနေတရင်းလာနေမနဲ့6နိုင်အထိပိတ်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်။ပါရှန်ပင်လယ်ကွေတွေကမဟာပြူဟာကျတဲ့ Hormuz ဒီလက်ကြားမှာအမေရိကန်ရည်သက်စစ်သင်္ဘော USS Theodore Roosevelt နဲ့အီရန်တော်လိုင်းအဆောင်တပ်ရည်သက်သင်္ဘောတို့ကြားအတော်လေးနီးနီးကပ်ကပ်တင်းမာခဲ့တာကိုအီရန်ဆွေးနွေးပိုင်ရုပ်သံလိုင်းကစနေနေ့မှာထုတ်လွှင့်ပြသပါရတယ်။အမေရိကန်ကအီရန်နိုင်ငံပေါ်မှာတန်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်ပြီးတော့သမ္မတ Trump အဆိုအရကအီရန်နိုင်ငံရဲ့ရည်ရန်တင်ပို့လို့လုံးဝမရောက်အောင်လုပ်သွားဖို့စီစဉ်နေတဲ့ကြားမှာပဲအီရန်နိုင်ငံကသူ့ရဲ့အင်အားကိုပြတဲ့အနေနဲ့အခုလိုထုတ်လွှင့်ပြသလိုက်တာဖြစ်ပါတယ်။တရားရုံးချုပ်တရားသူကြီးဖြစ်တဲ့ဆူပြခံထားရတဲ့တရားသူကြီး Brett Kavanaugh အပေါ်ဆွဆွဲချက်တွေကိုစုံစမ်းမှုတွေလုပ်နေပေမဲ့လို့သူ့ပေါ်မှာသမ္မတ Donald Trump ကထောက်ခံမှုရှိနေတော့မှာပဲနောက်ဆုံးအားလုံးပြည်ပြည်လေးလေးနဲ့အဆုံးသတ်သွားလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းသမ္မတ Trump ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်
။သတင်းချင်းချုပ်ကိုကုသညွန်ကပြောပြပေးခဲ့တာပါ။ဒီညနေစီစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအသံမိုင်းဆိုင်ရာ Engineer ကတော့ Voice Zone ဖြစ်ပါတယ်။ View American တညပင်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းတူမီတာ16925ရုပ်ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ View ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။နောက်ထပ်2နာရီကြာည9နာရီအစီအစဉ်မှာတစ်ခါပြန်ဆုံကြအောင်ပါရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.